ဇန်နဝါရီလအတွင်းအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်တက်လာပြီးတဲ့နောက်အာရှဒေသအတွက်ပြောင်းလဲလာနေတဲ့အမေရိကန်နိုင်ငံသား၏မူဝါဒအပေါ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုအခုနှစ်မှာကျင်းပမယ့်အာဆီယံဝန်ကြီးများအဆင့်စည်းဝေးမှာစတင်တွေ့မြင်ကြရတော့မှာဖြစ်ပါတယ်။အခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းဘိုရာကေးအပန်းဖြေကမ်းခြေမြို့မှာအာဆီယံနိုင်ငံသား၏ဝန်ကြီးများစည်းဝေးပွဲကိုဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။ရာထူးကအနားယူသွားတဲ့သမ္မတဘရက်အိုဘားမားအစိုးရဒုတိယတပ်တန်းအတွင်အာရှချင်းခွင်ရှာညှိရေးမူဝါဒချမှတ်ပြီးအာရှတိုက်ရဲ့အရေးပါမှုကိုဦးစားပေးဆောင်ရွက်ခဲ့တဲ့မူဝါဒနဲ့ဆန့်ကျင်ပြီးတော့အမေရိကန်ဦးစားပေးအစီအစဉ်ကိုချမှတ်လှုပ်ဆောင်သွားမယ်ကြောင်းသမ္မတထရမ့်ကအတိအလင်းပြောဆိုထားပါတယ်ရှင်။